ယူကရိန်းနဲ့ဆက်စည်ရေးတင်းမာမှုနဲ့ပတ်သက်ပြီးဒီကနေ့တနင်္လာနေ့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျာမနီဝန်ကြီးချုပ်အိုလာဖ်ရှော့စတို့ဝါရှင်တန်ဒီစီမှာတွေ့ဆုံဖို့ရှိသလိုပြင်သစ်သမ္မတမက်ခရွန်နဲ့ရုရှားသမ္မတပူတင်တို့လည်းမော်စကိုမှာတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။ရှော့စ်ဟာဒီပတ်သက်မှာရုရှားနဲ့ယူကရိန်းကိုတွားရောက်ဆွေးနွေးဖို့လည်းရှိပါတယ်။အမေရိကန်ကပိုလန်နဲ့ရူမေးနီးယားကိုတပ်တွေထတ်တိုးပို့ထားပါတယ်။လစ်သွေးနီးယားမှာရှိတဲ့ဂျာမန်ဥဆောင်တဲ့တပ်တွေရဲ့အင်အားကိုတိုးမြင့်ဖို့ဖွင့်ထားတဲ့အကြောင်းရှော့စ်ကတနင်္ဂနွေနေ့ကပြောလိုက်ပါတယ်။အမေရိကန်ကယူကရိန်းကိုလက်နက်ပစ္စည်းတွေနဲ့တန်ကြပ်ကာကားပစ်ဒုံးကျည်တွေကိုပို့ပေးခဲ့ပေမဲ့ဂျာမနီကတော့အဲ့ဒီလိုတိုက်ခိုက်ရေးလက်နက်တွေကိုပဋိပက္ခဖြစ်နေတဲ့နေရာတွေကိုမပို့ဘူးဆိုတဲ့မူဝါဒရှိတာကြောင့်ပို့မပေးခဲ့တာဖြစ်ပါတယ်လို့ဆိုပါတယ်။ဂျာမနီဟာရုရှားရဲ့သဘာဝတောက်ငွေကိုဂျာမနီထိသိမ်းယူနိုင်မဲ့ပိုက်လိုင်းတည်ဆောက်ရေးစီမံကိန်းတက်ရှိနေပြီးစစ်ဖြစ်လာခဲ့ရင်အဲ့ဒီစီမံချက်ကိုချက်ဆိုင်လိုက်ရမှာပါ။ရုရှားကယူကရိန်းကိုအချိန်မြင့်ဝင်တိုက်နိုင်တယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကတနင်္ဂနွေနေ့တုန်းက NBC သတင်းဌာနကိုပြောကြားခဲ့ပြီးတဲ့နောက်ခေါင်းဆောင်တွေကြားအခုလိုဆွေးနွေးပွဲတွေဖြစ်ပေါ်လာတာပါ။